American ပြည်ထောင်စုမှာ coronavirus ကူးစက်မှုတွေစတင်တွေ့ရှိလာနေတဲ့အတွက်ခိုင်မာနေတဲ့ American စီးပွားရေးပေါ်မှာခြိမ်းခြောက်မှုတွေဖြစ်လာနေပြီးတော့ဒီ virus ပိုးကူးစက်မှုကသမ္မတ Trump အစိုးရအတွက်လည်းနိုင်ငံရေးရအကြီးမားဆုံးစိန်ခေါ်မှုတွေတဲကတခုဖြစ်လာနေပါတယ် COVID-19 လို့ခေါ်တဲ့ novel coronavirus ကူးစက်မှုရဲ့ဖြစ်လာနိုင်တဲ့အစိုးရအခြေအနေကိုတော့သမ္မတ Trump ကတုတ်ကွေးအဖျားရောဂါတစ်မျိုးလောက်သာဖြစ်ပြီးတော့သိပြီးတော့အရင်မပါတဲ့ပုံစံမျိုးပြောကြလိုက်ပြီးတော့ American media တွေနဲ့ Democrat တွေက coronavirus နဲ့ပတ်သက်ပြီးတော့နိုင်ငံရေးရအမျက်ထုတ်နေတာဖြစ်တယ်ဆိုပြီးDown Carolina ပြည်နယ်မှာပြုလုပ်တဲ့လူလူတွေ့ဆုံမှုအတွင်းမှာပြောကြလိုက်ပါတယ်။ဒါပေမဲ့ယင်းနီးမြုံနယ်သူတွေကတော့ဒါကိုလဲကွက်တစ်ခုအနေနဲ့မသတ်မှတ်ထားပါဘူး။2008ခုနှစ်ဗနာရေးအကျက်တဲကြီးဖြစ်ချိန်ကစပြီးတော့အမေရိကန်ရဲ့အစုရှယ်ယာဈေးကွက်တွေဟာမနေ့တောက်ကြနေ့ကတော့အဆိုးဆုံးအခြေအနေအထိကိုကျဆင်းခဲ့ပါတယ်။အခုလိုကျဆင်းခဲ့ရတဲ့အဓိကအကြောင်းတစ်ခုကတော့ coronavirus ကူးစက်မှုတွေတကောအလုံးမှာဖြစ်နေတာကြောင့်အဲ့ဒီရဲ့ကြေရရိုက်ခတ်မှုတွေကအမေရိကန်ကိုပါထိခိုက်လာမှာကိုစိုးရိမ်နေတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့အပြည့်အဝပြင်ဆင်ထားပြီးမီဒီယာတွေဟာလူတွေကိုစိတ်ချောက်ချားအောင်ချအောင်လုပ်နေပြီးတော့ CNN သတင်းဌာနဟာလည်းလူတွေကိုကြောက်အောင်လုပ်နေတယ်ဆိုပြီးတော့သူကဝေဖန်လိုက်ပါတယ်ခင်ဗျာ